စော့တီရှင်ဒီမြန်မာနိုင်ငံသားပေါ့နော်ကိုဝင်းစော့ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိုင်းနိုင်ငံတောင်ပိုင်းကော့စမစ်ခရိုင်တရားရုံးကပေါ့နော်တည်တံချမှတ်လိုက်တဲ့အပေါ်ပြန်လည်စဉ်းစားပေးဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ကထိုင်းဝန်ကြီးချုပ်ထံသတင်းစကားပါတာကိုပေါ့နော်ထိုင်းဝန်ကြီးချုပ်ဘက်ကဘလို့များအကြောင်းပြန်တာများရှိပါလဲရှင
်။ဒီနေ့ကကျွန်တော်တို့သမ္မတကြီးဝန်ကြီးချုပ်ရုံသွားတဲ့အချိန်မှာဝန်ကြီးချုပ်ကသူ့လည်းအရေးကြီးဆေးဝါးရှိတဲ့အတွက်သူကတော့မတည့်အောင်သို့တော့ဝန်ကြီးချုပ်ရုံဝန်ကြီးပေါ့နော်သူကတော့တွေ့တယ်တွေ့ပြီးတော့အဲ့မစိကိုထိုင်းဝန်ကြီးချုပ်စီပြန်တင်ပြမှာပေါ့ဟုတ်ကဲ့ကျွန်တော်တို့ကနားလည်ဖို့လိုတာကထိုင်းနိုင်ငံရဲ့ဥပဒေထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ရှိတယ်အဲ့ဒီ code process က long process ကြာနေတယ်အဲ့ဒါကိုကျွန်တော်တို့ကသွားရမယ်ဒါကလည်းနိုင်ငံချစ်ကြည်ရေးနိုင်ငံဆက်ဆံရေးပေါ့နော်အဲ့ဒီအနေထားနဲ့ကျွန်တော်တို့ကမြစ်တာရက်ခံတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကလူလူကိုပြည်ပြင်းပြတိုက်တဲ့အပိုင်းတွေပြောပြတဲ့အပိုင်းမှာတော့အကန့်အသတ်တော့ရှိပါလိမ့်မယ်ဟော
မြမအစိုးရဘက်ကပေါ့နော်ဒီအမှုအတွက်ဘယ်လိုဆက်ဆောင်ရွက်သွားဖို့အစီအစဉ်တွေများရှိမလဲရှင
်ကော့စမီဒီယာရုံးရဲ့စီရင်ချက်မှာတရားသူကြီးရဲ့သုံးသပ်ဆုံးဖြတ်တဲ့အချက်တွေပေါ်မှာကျွန်တော်တို့ပြန်ပြီးသုံးသပ်ပြီးရင်ကျွန်တော်တို့ဘက်ကဒီအမှုတွင်မှာပေါ့တောက်လျှောက်တရားရုံးမှာတင်ပြခဲ့တဲ့သက်သေခံအထောက်အထားတွေပေါ့နော်အဲ့ဒါတွေနဲ့တရားခံဘက်ရှေ့နေဘက်ကဆောင်ရွက်ချက်တွေဒါတွေပေါ်မှာတရားသူရဲ့ဆုံးဖြတ်ချက်ပေါ်မှာကျွန်တော်တို့ကဥပဒေကြောင်းရပေါ့ဘယ်ပုံပန်နည်းပြန်ပြီးတော့တင်ပြလို့ရမယ်ဆိုတာဒါတွေဆက်ပြီးတော့ဥပဒေကြောင်းကလောက်ရမှာနောက်ဒီကြားထဲမှာမှကျွန်တော်အယူခံကိုစပေါင်း30တွင်ဆက်ပြီးတော့ပေါင်းမှာပါအဲ့တရားရုံးပြီးရင်ကျွန်တော်တို့ကအပေါ်မှာတရားလွတ်တော်ရှိပါတယ်အဲ့လိုပဲဆက်ပြီးတော့ပြောဖို့ရှိပါတယ်နောက်တစ်ခုကတိုင်းနိုင်ငံမှာဒီလိုမျိုးပေါ့နော်ဒေတာချမှတ်တယ်ဆိုပေမဲ့လည်းဒေတာပြပေးတာမရှိဘူးနေ့ရှိနေအဲ့လိုမျိုးသွားတာတွေရှိတယ်ဆိုကျွန်တော်တို့ကတော့စုံစမ်းသိရှိရပါတယ်အဲ့တော့ဒီအယူခံဆင့်ဆင့်သွားတဲ့အချိန်မှာဒီဘက်မှာလည်းကျွန်တော်တို့တန်ခဲတမန်ခဲရနိုင်ငံဆက်ဆံရေးအခြေခံပြီးစစ်ကြည့်ရေးကိုအခြေခံပြီးကျွန်တော်တို့မြစ်တာရက်ခံတာတွေအဲ့လိုမျိုးတွေလုပ်သွားဖို့ရှိပါတယ
်အခုဆိုရင်ပေါ့နော်သူတို့နှစ်ဦးလွန်မြောက်ဖို့အတွက်မြန်မာနိုင်ငံအနှံ့အပြားအမျိုးကြီးတွေမှလည်းဆန္ဒပြမှုတွေရှိနေပြီပေါ့နော်ဒီဆန္ဒပြမှုတွေအပေါ်ကမြန်မာနိုင်ငံအစိုးရဘက်ကသဘောထားအမြင်ဘလို့ရှိလဲအခြေအနေတွေတည်ငြိမ်အောင်ဘလို့ဆောင်ရွက်သွားဖို့များရှိမလဲရှင
်ကျွန်တော်တို့ပြည်သူတွေလည်းတခုတော့ကျွန်တော်တို့ကတော့ message တခုပေးကြင်တာရှိတယ်တိုင်းမကနေသူတို့ကဆိုရင်ကနှစ်ယောက်ကိုတည်တံချလိုက်တဲ့အပေါ်မှာမြန်မာနိုင်ငံသားတွေကအပြင်းထန်ပေါ့နော် response လုပ်တဲ့ချိန်မှာလွန်လွန်ကျူးကျူးပေါက်ပေါက်ကွယ်ကွယ်လှုပ်လှိမ့်မယ်လို့သူတို့ကပြောမှထားတယ်အထူးသဖြင့်စိုးရိမ်ကြီးပေါ့နော်စိုးရိမ်တဲ့အချိန်မှာမနေ့ကကျွန်တော်တို့ဆန္ဒပြမှုတွေဖြစ်ပေါ်ရတယ်သို့တော့ငင်းငင်းကြမ်းကြမ်းအေးအေးကြမ်းကြမ်းဖြစ်သွားတဲ့ပုံမှာလည်းဒီထိုင်းအစိုးရဘက်ကရောထိုင်းပြည်သူတွေကရောတော်တော်လေးကိုဒါကိုခံရတယ်ပေါ့နော်ဟောမြန်မာပြည်သူတွေအေးအေးကြမ်းကြမ်းပြရတယ်ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီအမှုကကျွန်တော်တို့ကမပြီးသေးပါဘူးခရိုင်တရားရုံးကဆင်းနေဆိုတော့လည်းကျွန်တော်တို့ကတရားရုံးဆိုင်ရာလုပ်ငန်းအဆင့်ဆင့်နေပေါ့နော်လုပ်ငန်းတွေဆက်ဆက်ကျန်းမာသေးတယ်ဒီတစ်ချက်ကိုကျွန်တော်တို့ကသတိပြုဖို့လိုပါတယ်အဲ့ပုံမှာလည်းကျွန်တော်တို့ဒီရောက်ရှိအောင်ဘလို့အကောင်းဆုံးလုပ်မယ်ဆိုတာကိုအစိုးရနဲ့ဥပဒေပညာရှင်တွေနဲ့ Civil Society ပေါင်းဆောင်နေတဲ့ဆွေးနွေးပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။တိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေဆွေးနွေးတာကဥပ္ပေါ်တောင်းပြုပြီးတော့ပေါ့မြန်မာနိုင်ငံမှာရောက်ရှိနေတဲ့တိုင်းနိုင်ငံသားတွေကိုအကြောင်းမျိုးမျိုးနဲ့ဒုက္ခပေးမှာလို့ပါလို့သူတို့ဆိုရင်ဆိုရင်ကကျွန်တော်တို့အရင်ဆုံးကဆိုဟုတ်ကောဟုတ်လိမ့်မယ်သို့တော့ယနေ့ခေတ်မှာတော့ကျွန်တော်တို့နိုင်ငံကြီး freedom of expression ပေါ့နော် democracy နဲ့ civil society ဆန္ဒဖော်ထုတ်ခွင့်ကိုဒီလိုကျင့်သုံးလာတာ၄နှစ်ကျော်ပေါ့နော်၅နှစ်နေပါပြည့်တော့မယ်ဒီကာလမှာကျွန်တော်တို့မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေက democracy ခွင့်ရင်းနဲ့ထိုက်တန်တဲ့နိုင်ငံကြီးသားပြည်သားစွာအစဉ်တန်းရှိစွာဆန္ဒဖော်ထုတ်တယ်သို့တော့ဘယ်သူမှဒုက္ခမပေးတဲ့အပြင်ပေါ့နော်မြန်မာနိုင်ငံရောက်ထိုင်းနိုင်ငံသားတွေရဲ့ပူပန်မှုတွေတို့ရှိစရာမလိုဘူးဆိုတော့ကျွန်တော်တို့ဘက်ကအလုပ်လက်တွေ့နဲ့သတိပြဖို့တော့လိုမယ်ထိုင်းနိုင်ငံကိုကျွန်တော်တို့ကမုန်တိနေခြင်းမဟုတ်ဘူးဆိုင်းဆိုးကိုမုန်တိနေခြင်းမဟုတ်ဘူးအခုဖြစ်ပွားခဲ့တဲ့အမှုခင်းပေါ်မှာပေါ့နော်တရားစီရင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံသားနှစ်ယောက်ရဲ့ရပ်တင်ရတိုက်တဲ့တရားမျှတမှုဥပဒေကြောင်းရအကားအကွယ်ဥပဒေကြောင်းရအစဉ်အဆက်အယူခံအမှန်ကွင့်ပေါ့နော်ဒီခွင့်ရေးတွေကိုရရှိကန်တဲ့အောင်လုပ်နေတယ်ဆိုတာကိုအဓိကထားဖို့လိုတယ်ထိုင်းနဲ့ကျွန်တော်တို့ကရန်ဖြစ်စရာအကြောင်းမရှိဘူ
းဒီလိုအခြေအနေမှာပေါ့နော်ထိုင်းနိုင်ငံမှာအလုတ်သွားလုံနေတဲ့ဒီတန်နဲ့ချီရဲ့မြမာတွေရဲ့လုံခြုံစိတ်ချမှုအတွက်ကမြမအစိုးရဘက်ကဘလို့ပြင်ဆင်ဆောင်ရွက်မှုတွေများရှိနေလဲရှင်
။တန်ယုံကလည်းတန်မကြီးကလည်းအဲ့ဒါနဲ့ပတ်သက်ပြီးတော့မက်ဆေ့ကိုကိုထုချစ်ကိုတော်ပေါင်းစသဖြင့်ပေါ့နော်။တိုင်းမှာရှိတဲ့မြမာအလုတ်သမားခေါင်းဆောင်တွေရှိတဲ့ချမ်းတဲ့ NGO ရှိတဲ့ဒီဖွဲ့တွေကိုလည်းပြောထားတယ်။နောက်နီးစပ်ရာကိုလည်းပြောထားတယ်တန်မြမာတန်ယုံအနေနဲ့။အဓိကထိုင်းနိုင်ငံရဲ့အခြေအနေကိုနားလည်ဖို့လိုတယ်။ထိုင်းနိုင်ငံမှာဘဝနဲ့အနေနိုင်ငံရေးပြဿနာတွေကြားထဲမှာသူတို့တန်ယုံပြဿနာတွေဖြစ်ပြီးတဲ့နောက်မှာတမတော်ကအာဏာယူထားတဲ့ကာလရှိတယ်။ဒါပဲထိသွားမယ်ဆို2019ဒီတိုင်းမှာစတက်ကအုပ်ချုပ်မယ်ဆိုတာပြည်ဝင်ပြောကြားထားပြီးတော့လည်းဖြစ်တယ်။တိုင်းမှာရောက်နေတဲ့မြန်မာနိုင်ငံသားလောက်သမားတွေပေါ့နော်ကျွန်တော်တို့ချင်းနေအကြောင်းမျိုးမျိုးရအဲ့မှာတန်းနေချီ တော့ရောက်ရှိနေတယ်။အဲ့တော့သူတို့ထိုင်းနိုင်ငံကြီးထဲမှာလည်းနိုင်ငံရေးတည်ငြိမ်မှုရအောင်တက်မလို့ကလှုပ်ဆောင်နေတဲ့အချိန်မှာတင်းတင်းကြပ်ကြပ်အကင်တွေပါတယ်။ဥပမာဆိုရှယ်မီဒီယာမှာအဲ့လိုမျိုးဆိုရတိုက်ခံပြောတာတက်မလို့ကိုတိုက်ခံပြောတာနောက်တိုင်းပြည်ကိုတိုက်ခံပြောတာဆိုတာလုံးဝသူတို့ခွင့်မလွတ်ပါဘူး။နိုင်ငံရေးတည်ငြိမ်မှုတင်းတင်းကြပ်ကြပ်အကင်တွေထားတဲ့အတွက်ခုနလိုဆန္ဒပြတာတွေထိုင်းပြည်ထဲမှာတင်းတင်းကြပ်ကြပ်အကင်တွေနေတာဖြစ်တဲ့အတွက်ကျွန်တော်တို့ထိုင်းရောက်မြန်မာတွေအနေနဲ့ဆန္ဒပြတာတွေစိတ်ကြံစားမှုပေါ့နော်လုံခဲ့ပြီးတော့တိုင်းနိုင်ငံမှာရှိတဲ့တက်မလို့ဆိုရဆက်မထားတဲ့စီးရင်စည်းကမ်းတွေကိုကျော်လွန်ပြီးတော့မလုပ်ဖို့တော့အထူးသတိပြုလို့ဒါကြောင့်လဲဆိုတော့ထိုင်းဆိုရကိုနိုင်ကလည်းသူ့ပြည်သူကိုပြန်ပြီးတော့ငြိမ်အောင်ထိန်းနေရတဲ့အတွက်မြန်မာနိုင်ငံသားတွေကိုအကြောင်းပြုပြီးတော့ကြံတဲ့ထိုင်းပြည်ရဲ့နိုင်ငံရေးရောင်းတော်ပြန်နေဒီပေါ်မှာမတိမငိမ်းမနေမသက်တည်ဖြစ်လာမှာသူတို့ကလည်းစိုးချိန်နေအဲလိုလည်းဖြစ်မှာလဲကျွန်တော်တို့နိုင်ငံသားတွေကိုလည်းဟိုဝါနေပေါ့နော်ဒီပေးချက်တွေပြောထားပါတယ်အဲပေါ်မှာလည်းထိုင်းမှာရှိတဲ့ CSO ခေါင်းဆောင်တွေကိုလည်းကျွန်တော်တို့တိုက်ရိုက်ဆက်သွယ်ပြီးတော့ပြောထားပါတယ်ကိုယ်နိုင်ငံသားတွေစိတ်ငြိမ်ငြိမ်ထိန်းကြဖို့စိတ်ကံစားမှုမလွန်ကဲကြဖို့နောက်ဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ရဲ့ဥပဒေမူပေါင်းတဲ့အနေနဲ့ကျွန်တော်တို့စူပန်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင့်အဲလိုတော့ကျွန်တော်တို့ကအသိပေးချင်ပါတယ်ဟုတ်ကဲ့
တရားခံအစ်စ်ကိုပေါ့နော်ထုတ်ဖော်ဖို့ခတ်တဲ့အမှုတွေမှာတရားခံကိုပေါ့နော်အစားထိုးဆွတ်ဆွဲပြီးအမိန်ချမှတ်တာတွေရှိတယ်ဆိုပြီးတော့ပေါ့နော်ထိုင်းနိုင်ငံတရားစီရင်အပေါ်မှာနိုင်ငံတကာကသုံးသပ်တာတွေရှိနေပါတယ်ရှင်ဒီမြန်မာနိုင်ငံသားနှစ်ဦးထေတန်ချမှတ်ခံရတဲ့အပေါ်မှာရောတကယ်ကျူးလွန်မှုရှိမရှိဥစော်သေးတို့ရောဘလို့များမြင်ပါလဲရှင
်ထိုင်းနိုင်ငံကျန်းသားတဲ့ဥပဒေတွေနောက်ထိုင်းနိုင်ငံရဲ့တရားရုံးတရားစီရင်စနစ်တရားရုံးလုံထုံလုံဒီပေါ်မှာကျွန်တော်တို့အစိုးရအနေနဲ့အစုံတရားဝေဖန်ပြောကြားဖို့တော့မရှိဘူးဒီနိုင်ငံတစ်နိုင်ငံရဲ့တရားစီရင်ဆိုတာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကြီးသုံးချက်မှာပါတယ်အဲ့ပေါ်မှာကျွန်တော်တို့ကသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုအစိုးရတရားအနေနဲ့လေးစားဖို့လိုတယ်သို့တော့အခုဖြစ်ပေါ်လာတဲ့ကိစ္စနဲ့စီရင်ချက်နဲ့ပတ်သက်ပြီးတော့သမ္မတကြီးကိုယ်တိုင်ပြောထားတာကစီရင်ချက်ချမှတ်တဲ့အပေါ်မှာအရန်ကိုသမ္မတကြီးအနေနဲ့အံ့ဩမိတယ်အံ့အားသင့်မိတယ်နောက်တစ်ချိန်တည်းမှာပဲစိတ်မကောင်းဆုံးပြီလေဒီပေါ်မှာထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဂျာဝင်ဆက်ဆက်တာမျိုးမဟုတ်ဘူးသို့တော့အုပ်ချုပ်ရေးအာဏာပိုင်ဖြစ်တဲ့ထိုင်းဆိုရထိုင်းဝန်ကြီးချုပ်ရဲ့အခွင့်အာဏာမူပေါင်းနဲ့ကနေပြီးတော့တက်နိုင်ကြမြကြီးကြီးဆောင်ရွက်ပေးဖို့သုံးသပ်ဆောင်ရွက်ပေးဖို့ဆိုတော့ဒီ message နဲ့ပေးတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဆက်ဆံနေတာမှာသူ့နိုင်ငံကိုယ်နိုင်ငံအချုပ်အခြာအာဏာထိပါတာကိုကျွန်တော်တို့ကလုံးဝမရှိဖို့သတိပြုဖို့လိုပါတယ်အခုဖြစ်ပေါ်နေတဲ့ဝေဖန်သုံးသပ်ချက်တွေပေါ့နော်တရားစီရင်မှုကဒီပေါ်မှာလည်းအငင်းပွားဝယ်ဖြစ်နေတာကိုတော့ထိုင်းဆိုရကောခုနကထိုင်းနိုင်ငံရဲ့တရားစီရင်ရေးရကောသိပါလိမ့်မယ်သိတဲ့အခါမှာလည်းကျွန်တော်တို့ရဲ့ဆက်သွောမဲ့အယူခံမှာဝေဖန်သုံးသပ်ချက်တွေပေါ့နော်ဖြစ်ပေါ်နေတဲ့ဟာတွေကိုတရားရေးဆိုင်ရာစဉ်းစားသုံးသပ်မှုတွေရှိဖို့ကျွန်တော်တို့ကတော့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ပါဦးစောတေးအခုလိုအချိန်ပေးပြီးဖြေကြားပေးရတော့ RF ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ